ဆိုရှယ်မီဒီယာလို့ခေါ်တဲ့လူမှုကွန်ရက်အင်တာနက်အသုံးပြုပြီးတဦးနဲ့တဦးဆက်သွယ်ပြောဆိုမှုတွေဟာဒီကနေ့ခေတ်လူငယ်တွေကြားမှာရေပန်းစားနေတဲ့အရာဖြစ်လာနေပါတယ်။လက်ကင်ဖုန်းတွေသုံးဆွဲတာများလာတာနဲ့အမျှလူငယ်တွေကြားမှာ Facebook, Twitter, Instagram စတဲ့ဆိုရှယ်မီဒီယာသုံးတာတွေကလည်းပိုပြီးတွင်ကျယ်လာနေပါတယ်။ဒီအထက်မှာလူငယ်အများစုအသုံးအများဆုံးကတော့ Facebook လူမှုကွန်ရက်ဖြစ်နေပါတယ်။မိမိတို့တနေ့တနေ့သွားသမျှစားသမျှတွေတွေ့ကြုံသမျှတွေကျင်းနှက်ချက်မကျင်းနှက်ချက်မှန်သမျှတွေကို Facebook ပေါ်မှာအပြန်အလှန်တင်ရင်းမျှဝေရင်းနဲ့ကြာတော့ဒါကိုမလုပ်ရရင်မနေနိုင် Facebook ကိုဖျက်မရအောင်ဆွဲလန်းတာတွေလည်းဖြစ်လာခဲ့ကြပါတယ်စစ်တမ်းတွေရဒီ social media တွေဟာလူငယ်တွေကိုတစိမ့်တွေနဲ့ပါထိတွေ့ဆက်ဆံနိုင်အောင်လမ်းဖွင့်ပေးရရောက်တဲ့အတွက်လူငယ်တွေဟာတစိမ့်တွေရဲ့ online ကနေကောင်းကျိုးပြုတာခံရတယ်လို့ဆိုကြိုးပေးတာတွေလည်းကြုံရတယ်လို့ဆိုပါတယ်ရန်ကုန်တက္ကသိုလ်ကျောင်းသားတူဖြစ်တဲ့ကိုတီဟာဝင်းတင်ကအခုလိုမြင်ပါတယ်
။ဒီကြတော့ဒီ social media ပေါ်လာတဲ့အနေမှာလူငယ်တွေရဲ့အတွက်အလိုပြောရမယ်ဆိုလို့ရှိရင်ကောင်းကျိုးရောဆိုးကျိုးရောရှိတယ်။ကျွန်တော်တို့အခုအချိန်မြင်မှာငငယ်ရောတွေ့ကြတဲ့တငယ်ချင်းတွေပေါ့နော်။ပြန်လဲဆုံတွေ့နိုင်တယ်ပေါ့နော်ဒီအဲဒီ social media မှာ။ပြီးတော့နောက်တစ်ခုကဒီစပါအနှံ့ရောဒီဗမာပြည်တွင်းအနှံ့ရောအဲ့ဒီမှာပါတငယ်ချင်းမိတ်ဆွေအစ်စ်တွေဒါတွေကရရှိနိုင်တယ်ပြီးတော့ကျွန်တော်တထိုင်ရင်းနဲ့ထိုင်ရမထဘဲနဲ့တင်းအဆက်အလက်တွေပေါ့နော်။ဒါတွေအကုန်လုံးကျွန်တော်တို့သိရှိနိုင်တယ်သူတို့ကတော့ကျွန်တော်ဒီအရင်က social media နဲ့ဆီရတဲ့အချိန်မှာကျွန်တော်အဲ့ဒီ graphic design တွေကိုသွားမယ်ဆိုလို့ရှိရင်ဒီတကယ်ချင်းတွေစုံရတယ်စကားပြောကြတယ်ဆွေးနွေးကြတယ်ရင်းနှီးကြဒါကိုပို့ပြီးတော့ပို့လူသားဆန်တယ်ပေါ့နော်တယောက်နဲ့တယောက်ကစိတ်ဆက်မှုရှိတယ်နှွေးထွေးမှုရှိတယ်ဒါပေမဲ့အခု social media တွေပြန်ပွားလာတဲ့အချိန်မှာကျွန်တော်ကြည့်လိုက်မယ်ဆိုလို့ရှိရင်ဒီလူငယ်တော်တော်များများ graphic design ထိုင်တော့ထိုင်ရတယ်ထိုင်တော့သူဖုန်းနဲ့ကိုဒီ social media ကိုပဲသူကဒီ virtual life ကြီးကိုပဲအလေးထားနေတာဒါကတကယ်ချင်းနဲ့စကားပြောတယ်ဆိုတာကစားကြဖြစ်လာတယ်ဒါရတော့စိုးစိုးပေါ့နော်
Facebook ကိုအသက်73နှစ်အောက်တွေမသုံးရလို့ကန့်သက်ထားပေမဲ့ Britain ကစစ်တမ်းတစ်ခုမှာတော့အသက်10နှစ်ကနေ12နှစ်ကြားလူငယ်တွေရဲ့၄ပုံ၃ပုံဟာ Facebook အပါအဝင် Social Media တွေမှာအကောင့်တွေဖွင့်အသုံးပြုနေကြတယ်လို့ဆိုပါတယ်မြန်မာပြည်မှာလည်းအလဲလန်းကျောင်းသားတွေတောင် Social Media ကိုအသုံးပြုနေကြတာတွေရှိတယ်လို့ဒီ Social Media ကြောင့်အဲ့ဒီကျောင်းသူကျောင်းသားတွေစိုးကျိုးတွေဖြစ်လာတာတွေကိုလည်းကျောင်းဆရာတဦးဖြစ်တဲ့ဆရာဖုံးဓာတုကအခုလိုပြောပြပါတယ်
ကျွန်တော်တို့ဒီအချိန်အတွင်းကဆက်မှာတော့ကလေးတွေဆိုရှယ်မီဒီယာတုံးတာတော့တကယ်အန်ဒီပဲကလေးတို့တားလိုက်တားနေရတယ်ဘောနော်ဒါလေးမတုံးကြဘူးဒါတို့တုံးရတယ်ကလေးတွေကကျောင်းစာထဲမှာပေါ်ရောက်သွားသေးတယ်သူတို့ message ပို့တဲ့စကားပြောမှုတွေကြိုးစားနေတယ်ဒီကဆိုရှယ်မီဒီယာကကောင်းတာကိုဒီလိုတွေသူတို့အတုံးမချတတ်ဘူးနော်နောက်ခုနှစ်တန်းရှစ်တန်းဒီကလေးတွေပေါ့အဲ့ဒီကလေးတွေကဒီဆိုရှယ်မီဒီယာတုံးလာနေဘာဖြစ်လဲဆိုတော့သူ second set ကိုသူကစိတ်ဝင်စားလာတာသိရတယ်ဘောနော်ကောင်မလေးတွေကတော့ပုတ်ချင်အထီးချင်းကိုင်းချင်တာတွေတွေ့လာတယ်ဆာရမလုံးဝမလုပ်တာတွေတွေ့လာတယ်ဗောနော်အဲဆုံးကြီးစားရပါကြအိမ်တော်ကြီးအဲ့လောက်တော့မှတွေ့ရတယ်ဗောနော်ကိုရန်ဆင်တဲ့အဆင့်လောက်မှလေးဒီလူငယ်တွေကဆန္ဒတော့စိတ်မဝင်တော့ဘူး physical exercise ကြီးလုံးဝမလုပ်တော့ဘူးနောက်ကစာဖတ်တဲ့အားပေါ့အပြင်စာဖတ်တဲ့အားတော်နေဝါတယ်ရတစာတွေလည်းမဖတ်တော့ဘူးသုဒ္ဓစာတွေလည်းဖတ်တာတော်နေဝါတယ်လူငယ်တွေကကျွန်တော်ကျောင်းဆရာတွေကတော့ခရီးတွေကိုကျောင်းနေမှာဒီ social media မသုံးဘူးလို့ဒီပါလေလေခေါ်ပြီးအတူတူရတယ်စောင်းသားတွေလည်းခေါ်ပြီးတော့အတူတူချင်းလောက်ရတယ်ဘောနော
်ဆိုရှယ်မီဒီယာကိုဒီနေ့ခေတ်လူငယ်တွေအသုံးပြုနေတာတွေနဲ့ပတ်သက်ပြီးကောင်းတဲ့အကျိုးတွေတွေ့ရတယ်လို့ဆိုကြိုးတွေကိုလည်းတွေ့နေရတယ်ဆိုပေမဲ့ဒီကောင်းကျိုးဆိုကြိုးတွေဟာအသုံးပြုတဲ့သူပေါ်မှာမူတည်တယ်လို့ရွှေဘိုမျိုးကစာရေးဆရာဦးခိုင်အေးကဆိုပါတယ်ဒီအတွက်အကောင့်ဘက်ကိုရောက်အောင်ပညာပေးတာတွေလုပ်ဖို့လိုအပ်တယ်လို့လည်းပြောပါတယ
်တမီးကြည့်ရကိုဒုတိယနှစ်ပေါ့နော်သူတုံးနေဟိုအလွန်ချင်းတုံးတာလည်းမရှိဘူးတခြားသော site တွေကိုသူတုံးတာလည်းမရှိဘူးသူတို့တကယ်ချင်းချင်းတုံးနေတာလေးတွေရှိတယ်ကျောင်းပညာနဲ့ပတ်သက်ပြီးတော့သူတို့အဲ့လို site တွေထဲမှာဝင်ကြည့်တာတွေရှိတယ်ကောင်းအောင်တုံးချနေတဲ့လူတွေကတော့ကောင်းတာပေါ့နော်ဟိုအများကြီးအလွန်ချင်းတုံးနေတဲ့လူတွေလည်းရှိတယ်အလွန်ချင်းတုံးနေတာဟို abuse ဆုံးနေတဲ့သဘောတွေတချို့ကလည်းပြောတွေ့နေရတာပေါ့နော်အကျိုးမဲ့တုံးနေတယ်အများကြီးပေါ်ရမ်းဟိုအဲ့ဒီမှာဟိုအကောင့်အတုတွေနဲ့ဟိုအခုဒီမှာသိနေတော့ဗျာဟိုအများဆုံးမြင်နိုင်ရတာတော့နိုင်ငံရေးရာပုတ်ခတ်နေတဲ့အဲမဟုတ်တာတွေလုပ်နေကြတဲ့ဟာတွေပိုင်းနေရှိတယ်လေဟိုအဲ့ဒါမျိုးတွေဆိုရင်တော့ကောင်းတယ်လို့ပြောလို့မရဘူးပေါ့ဟိုအလွန်ကြုံတုံးချတာမကောင်းဘူးလို့ကျွန်တော်တို့ပြောလို့မရတယ်လို့မတုံးရဘူးလို့လည်းပြောလို့မကောင်းပါဘူးဗျာဒါတော့ဟိုသူတို့တုံးချနေတဲ့သူတွေကိုပဲတုံးဆွဲတဲ့ပုံနီးလည်းနီးမှန်လမ်းမှန်ရအောင်ကျွန်တော်ပြောရမှာပေါ့နော် educate လုပ်ဖို့ကောင်းတာပေါ့နော်
social media ကိုအသုံးများတဲ့လူတွေဟာကျန်းမာရေးအရာချိုးရင်းချက်တွေရှိလာတာတွေကိုလည်းကျန်းမာရေးပညာရှင်တွေသူတေသီတွေကထောက်ပြကြပါတယ်။ရန်ကုန်မြို့ကဆေးကုမ္ပဏီကြီးတစ်ခုရဲ့ထုတ်လုပ်မှုမန်နေဂျာဒေါက်တာဝင်းထွန်းက
ဒီလူမှုမီဒီယာတွေကလူတွေရဲ့သိကျင်တဲ့စိတ်ပေါ့နော်ဆက်စုကျင်တဲ့စိတ်အဲ့ဒါတွေကိုတော့တော့ဆော်ပေးနိုင်တဲ့ဒီ post တွေပေါ့နော်ဒီပိုင်းလူမှုရေးနိုင်ငံရေးနောက် celebrity တွေရဲ့အရေးပေါ့နော်အကုန်လုံးပေါ့အဲ့ဒါရှိနေတဲ့အတွက်ကြောင့်မလို့ တဖြည်းဖြည်းနဲ့ဒီဥစ္စာတုံးတာဆွဲစီတဲ့တဘောပေါ့နော်တကယ်လက်ရှိလောက real world မဟုတ်ပဲနဲ့အတူရောင်လောကပေါ့နော် virtual world အဲ့ထဲမှာပဲသူကနေသွားတဲ့ခါကျတော့ကျွန်တော်တို့စိတ်ပိုင်းဆိုင်ရာမှာကဒီကြောင်းလဲမှုတွေဖြစ်လာတာပေါ့နော်လက်ရှိဖြစ်ပြင်းဖြစ်တဲ့တဘာဝတရားဆက်ဆံရေးရနေကိုတွေ့ဖယ်သွားတဲ့အပိုင်းတွေအဲ့လိုလေးရှိပါတယ်
ဒါအပြင် Facebook အသုံးများတဲ့အတွက်လူငယ်တွေမှာရုပ်ပိုင်းဆိုင်ရာကျန်းမာရေးစိုးကျိုးတွေရှိလာတာတွေကိုလည်းဒေါက်တာဝင်းထွန်းကအခုလိုရှင်းပြပါတယ်
။အခုကျွန်တော်တို့ဒီ Facebook အသုံးကြတဲ့အဓိကကျွန်တော်တို့ smartphone တွေအသုံးကြမျိုးဆက်ကိုကုန်ကျူးနဲ့မျိုးဆက်ဆိုပြီးတော့နော်ကျွန်တော်တို့ပြောကြတာပေါ့။ကောင်းကုန်ပြီးတော့ပဲပုံမဲ့ပို့နေကြတာပေါ့။ဆိုတော့အဲ့မှာကျွန်တော်ရုပ်ပိုင်းဆိုင်ရာဝေးနာတွေအများကြီးရှိတာလေ။တနေရာတဲကိုမျက်စိကအောင်ဆိုင်ပဲကြည့်နေတယ်။ဆိုတော့ကိုယ်သတိမထားမိပဲနဲ့ထိုင်တဲ့ position တို့ခေါင်းရဲ့အနေထားတို့ဆက်ကလေဘင်းအနေထားတို့အဲ့ဒါတွေကတနေရာထဲမှာမရှိသေးမရှိတဲ့ပုံစံမှာအကြာကြီးနေပြီးတဲ့အခါကျတော့အဲ့မှာစကြောတက်တာတို့ခေါင်းကိုက်တာတို့ခေါင်းမူးတော်တို့ဒီအောင်ကျောနဲ့ဆိုင်တဲ့လက္ခဏာတွေခံစားရလေးရှိပါတယ်။နောက်တစ်ခုကတော့ဉာလုံးကိုထိခိုက်မှုရှိတယ်။ဒီခေတ်ပေါ်ခန္ဓာပြန်နေပြီးတော့လာတဲ့ဒီတက်ဘလက်ဖုန်းနောက်လက်ပ်တော့အကုန်လုံးမှာဒီ blue light ဆိုပြီးထွက်တာရှိပါတယ်။အဲ့ဒီ blue light ကလည်းကျွန်တော်မျက်စိကိုထိခိုက်စေပါတယ်။ကျင်းကြမ်းမြင့်စွာစက်တိုက်အသုံးပြမယ်ဆိုလို့ရှိရင်အမြင်မကြည်လင်တာတို့လက်ရည်ပူရချတာတို့လက်လုံးအောင်တာတို့နာတာတို့ကြိုက်တာတို့နောက်ပိုင်းကျတော့ကြာရှည်များကျွန်တော်တို့အချိန်ကောင်းတဲ့သုံးမယ်ဆိုလို့ရှိရင်ဘာဖြစ်လာလဲဆိုတော့ computer vision syndrome ဆိုပြီးအခုနောက်မျိုးလုံးရောဂါအဖြစ်တွေထပ်ပြီးထွက်လာတာအဲ့အတွက်ဘလို့နေစဉ်ထိုင်နေတဲ့စသဖြင့်ညွန်ကြားချက်တွေရှိတယ်အထူးသဖြင့်လက်ရှိဆရာဝန်တွေက22ဆိုတဲ့ rules ကိုသုံးတယ်ဆိုလို့ဒါကတော့မိနစ် 20တော့ချော်ဒီတက်ဘလက်တာမို့ဖုန်းကွန်ပျူတာကိုကြည့်ပြီးဆိုလို့ရှိရင်2မိနစ်ကအဝေးရအရာဝတ္ထုတွေကိုကြည့်ဖို့ဖြစ်နိုင်ရင်လမ်းလေးထားလျှောက်ဖို့ပေါ့နော်အဲ့လိုမျိုးကျွန်တော်လူစေးတော့နောက်ပိုင်းချမှတ်ထားပါတယ်။အဲကျွန်တော်တို့အခုခေတ်မှာရှိတဲ့လူငယ်တွေကငငယ်ရွယ်နဲ့စီးကျူဖြစ်တာတွေ့ရပါတယ်။အရင်တော့ဆိုရင်အသက်40ကျော်မှစီးကျူကိုကျွန်တော်စဉ်းစားရတယ်။ဒါပေမဲ့အခုလူငယ်တွေမှာအများကြီးတွေ့နေရတာဒီဆိုရှယ်မီဒီယာတွေကိုကြာမြင့်စွာအသုံးပြုတဲ့ physical inactivity ကြောင့်အစီအရေများလာပြီးတော့ insulin hormone ကိုမတုံ့ပြန်တော့တာခုခံတာဖြစ်တယ်နောက်ဆုံးမှာကျွန်တော်တို့ဒီလိုစီးယူယောဂါဖြစ်တယ်အဲအဲ့ဒါနဲ့နောက်ပိုင်းဆက်ဆက်တဲ့ယောဂါတွေနှလုံးတို့သွေးတို့စတဲ့ယောဂါတွေလည်းကျွန်တော်တို့ဖြစ်စေပါတယ်ဒါကတော့နောက်နောက်ရေရှည်မှာဖြစ်လာမယ်အကျိုးဆက်တွေပဲ
social media ကိုအပျော်သဘောအသုံးပြုနေကြတဲ့လူငယ်တွေဟာညဘက်မှာကောင်းကောင်းအိပ်မပျော်နိုင်ခြင်းအများဆုံးဖြစ်တယ်လို့American ပြည်တော်စု Pittsburgh တက္ကသိုလ်စိတ်ရောဂါကုသုံးများဆိုင်ရာဌာနကပါရဂူဖွဲ့လွန်တင်နှန်းသူ Jessie Cassie Levinson ਨੇ အဖွဲ့ကဆိုပါတယ်။ဒီတော့လူငယ်တွေအနေနဲ့ဒီ social media တွေကမိမိတို့ရဲ့ဘဝအတွက်ဘလောက်အကျိုးတရားမှုရှိသလဲ။ဘလို့ကောင်းကျိုးတွေရပြီးဘလို့ဆိုးကျိုးတွေကိုရောရနေသလဲ။တွေးတောဖို့လိုအပ်နေပါပြီဆိုတဲ့အကြောင်းတင်ပြလိုက်ရပါတယ်ရှင်။